မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ကចောင်းသားခေါင်းဆောင်တွေနဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဒီကနေ့တွေ့ဆုံကြတဲ့ပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဆွေးနွေးပွဲကနေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးတနိုင်ငံလုံးအတိုင်းအတာနဲ့အပြည့်ခတ်ရစဲရေးအပါအဝင်အချက်၁၂ချက်ကိုသဘောတူခဲ့ကြပါတယ်88မျိုးဆက်ចောင်းသားခေါင်းဆောင်တွေပါလေလာသူတွေအဖြစ်တက်ရောက်ခဲ့တဲ့ရန်ကုန်မြို့ငြိမ်းချမ်းရေးစင်တာကပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်လို့အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကပြောပြပေးပါရှင်
။တနိုင်ငံလုံးအပြည့်ခတ်ရက်စဲရေးအတိုင်းအတာနဲ့အားလုံးပူးပေါင်းပါဝင်ဆွေးနွေးနိုင်မဲ့နိုင်ငံရေးအဆင့်တွေ့ဆုံဆွေးနွေးနိုင်ကြဖို့အဓိကတောင်းဆိုထားတဲ့အချက်တွေကိုမြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဒီကနေ့သဘောတူလက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်။ဩဂတ်လ10ရက်နေ့ကကျင်းပတဲ့ပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဆွေးနွေးပွဲကနေသဘောတူညီခဲ့ကြတဲ့အချက်တွေနဲ့ပတ်သက်ပြီးအစိုးရငြိမ်းချမ်းရေးအကြိုးတော်ဆောင်ဦးလာမောင်ရွှေကအခုလိုပြောပါတယ်
။ပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ CBSF ဖွဲ့နဲ့ဒီနေ့ဆက်ဆွေးနွေးတဲ့အခါအခုဆွေးနွေးပွဲအခုပြီးသွားပြီ။ပြီးသွားတော့သဘောတူညီချက်စုစုပေါင်း12ချက်ရပါတယ်။သူတို့ကအဆိုပြုတာလည်း12ချက်ပဲ။ဒီထဲမှာအရေးကြီးဆုံးနဲ့အဓိကချက်ကတော့အလုံးပါဝင်တဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေဆောင်ရမယ်ဆိုတာကတော့ဒီ12ချက်ကအဓိကအချက်ပါပဲ။ဒါနဲ့အချက်တွေကတော့ဒီချက်တွေကိုအထောက်အကူပြုတဲ့အချက်တွေပါပဲ။ဒုတိယအရေးကြီးတာကတော့နောက်ပြည်ချီးကျူးကိုနိုမလာတဲ့မှာဆောင်ရဖို့ကြေညာမှာဆုံးပါ
ABSDF နဲ့ပြည်ထောင်စုငြိမ်းချမ်းရေးကိုယ်စားလှယ်တွေကြားအလွတ်သဘောတွေ့ဆုံမှုတွေကနေဩဂတ်လ5ရက်နေ့ကတော့ပြည်내အဆင့်အပြည့်ခတ်ရက်စဲရေးသဘောတူညီနိုင်ခဲ့ကြပါတယ်။ဒီကနေ့ဩဂတ်လ10ရက်နေ့မှာတော့ပြည်ထောင်စုအဆင့်ငြိမ်းချမ်းရေးသဘောတူညီချက်12ချက်ကိုဆွေးနွေးသဘောတူနိုင်ခဲ့ကြတယ်လို့ဦးလာမောင်ရွှေကပြောပါတယ
်။ဒါကိုလုပ်ငန်းကော်မတီအကြံအစည်ဖြစ်တဲ့ဦးအောင်မင်းနဲ့ဒီလိုတော့ကျွန်တော်ရေးတဲ့ဥစ္စာဦးသိန်းကျော်တို့ဦးအောင်နဲ့ဦးဆောင်ပြီးတော့ဒီဆွေးနွေးပါတယ်။အဲ့တော့ဟိုအားလုံးဆွေးနွေးနိုင်အောင်သဘောတူညီချက်ဆက်နိုင်တယ်ဆိုတဲ့အတွက်တော့ဒါမသိဒီတင်ကြီးတော့ကျွန်တော်တို့ဒီတိန်းနဲ့တင်းနေဆောင်းနေတဲ့အနေထားပေါ်လဲမူတည်ရတယ်လို့ထင်ပါတယ်ပြီးတော့ဆွေးနွေးတာလည်းအတော့ရင်းနှီးနှီးလေးလေးထွတ်ထွတ်ဆွေးနွေးကြတယ်နော် observer တွေအနေနဲ့ဦးမင်းကိုနိုင်ရဲ့ဦးမြအေးရဲ့ဦးကိုကိုကြီးရဲ့သုံးလဲဆက်ရောက်သလို GNA ရနေပြီးတော့ဆွေးနွေးတာနေတဲ့ပေါ်ပါတယ်အဲကျွန်တော်တို့ဒီလက်မှတ်ရေးထိုးထားတဲ့ဟာတွေအကောင့်ထဲဆက်ပေါ်ဖို့ကျွန်တော်ရှိနေနောက်အစည်းအဝေးတွေအတွက်ပြင်ဆင်ဖို့ရှိနေဒါမှလည်းအဓိကဂျီမန်ချက်ကတော့ကျွန်တော်တို့ဒီအစိုးရအဖွဲ့ကဘောတော့ကအဘိုးကောင်မြေလောကကော်မတီကကျွန်တော်တို့ရည်ရွယ်တဲ့အလုံးပါဝင်တဲ့နိုင်ငံရေးပြည်ထောင်စုလေးဝေးဖြစ်အောင်လုပ်ဖို့ကတော့အဓိကအချက်ပါပဲဗျ
။မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရဲ့ဥက္ကဋ္ဌကိုတန်ခဲခေါင်းဆောင်တဲ့ចောင်းသားကိုယ်စားလှယ်အဖွဲ့တွေနဲ့အစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကပြည်ထောင်စုဝန်ကြီးဦးအောင်မင်းခေါင်းဆောင်တဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တွေဟာရန်ကုန်မြို့ငြိမ်းချမ်းရေးစင်တာမှာဩဂတ်လ10ရက်နေ့မနက်10နာရီကနေစတင်ဆွေးနွေးခဲ့ကြပြီးတော့နေ့လယ်3နာရီ45မိနစ်မှာတော့နှစ်ဖက်သဘောတူညီချက်တွေကိုလက်မှတ်ရေးထိုးနိုင်ခဲ့ကြတာဖြစ်ပါတယ်။ပြည်ထောင်စုအဆင့်ဆွေးနွေးပွဲပြီးပြီးချင်းမှာပဲ ABSDF နဲ့ပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းကော်မတီအဖွဲ့တို့ပူးတွဲသတင်းစာရှင်းလင်းပွဲကျင်းပခဲ့ကြပါတယ်
။
အခုကြားခဲ့ရတာကတော့ဒီသတင်းစာရှင်းလင်းပွဲအတွင်းမှာပြည်ထောင်စုဝန်ကြီးဦးအောင်မင်းကဆွေးနွေးပွဲရလဒ်တီကိုရှင်းလင်းနေတဲ့အတိုင်းပဲဖြစ်ပါတယ်ဆက်ပြီးတော့ ABSDF ဥက္ကဋ္ဌဦးတန်ခဲရဲ့ရှေ့ဆက်လှုပ်ဆောင်မဲ့ငြိမ်းချမ်းရေးအစီအစဉ်တွေကိုရှင်းလင်းနေတာပဲဖြစ်ပါတယ
်ဒီနိုင်ငံရေးဖြည့်တတ်ဟာကျွန်တော်တို့အားလုံးအတွက်ရှောင်နိုင်မဲ့အခြေအနေမှာရှင်းလင်းဖြစ်တိုင်းရှင်းလင်းဖြစ်တိုင်းကိုပြည်သူလူထုအကျိုးအတွက်ရဲရဲဝုံဝုံရှောက်ဖို့ကျွန်တော်တို့ဆုံးဖြတ်ရပါတယ်ဒီချိန်လမ်းဖြစ်တိုင်းချိန်လမ်းဖြစ်တိုင်းကိုတက်ခိုင်သွားတဲ့ရှောင်လမ်းတို့အားသာသာကသိရှိပါတယ်ပြီးတော့ဒီလမ်းကြီးကိုရှောက်တဲ့နေရာမှာပြည်ရင်းငြိမ်းချမ်းရေးနဲ့လူ့ဘက်ကနေပြည်내ရေးအတွက်တဦးနဲ့တဦးအဲ့တော့ချောက်ဖို့အတွက်ခြေလေးဖြစ်နေတယ်ဆိုတာဒီခြေလေးဖြစ်ဆိုတာကျွန်တော်တို့နှစ်ဖွဲ့နဲ့လည်းမသိဘူးဆိုတာကျွန်တော်ပြောပြတာဒီတိုင်းကြီးမှာကျွန်တော်တို့အနေနဲ့ရုပ်ပေါ်ကိုင်ဖက်တွေအဖြစ်ဒီကြီးတော့သူချောက်နဲ့ခီးသွားပေါ်တွေအဖြစ်ကျွန်တော်မှတ်ယူနေပါတယ်အခုတစ်ပြည့်ကျွန်တော်တို့လိုလားတာကတော့ဒီခြေလေးဖြစ်ချောက်လမ်းနဲ့ဈမ်းနေအားလုံးအတွက်ကြံကြည့်နေတော့နိုင်ငံရေးအားသူများကြံကြည့်နေတော့လက်နက်ကိုင်ဖွဲ့ကြီးများအတွက် ဖြစ်နေပါရဲ့။၂၅နှစ်ကပုံစံအောင်းလေးကဖွဲ့တဲ့ပုံစံဖြစ်ပါပြီလို့လည်းကျွန်တော်တောင်းပါရဲ
။လာမယ့်နိုဝင်ဘာလထဲမှာတော့ ABSDF နဲ့ပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းကော်မတီတို့နောက်တစ်ဆင့်ထပ်ပြီးတွေ့ဆုံဆွေးနွေးကြဖို့စီစဉ်နေပါတယ်လို့လည်းငြိမ်းချမ်းရေးကော်မတီကပြောပါတယ်ရှင်။